Welcome to the Voice of America in Burmese.
မင်္ဂလာနေ့ကမှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ဗုဒ္ဓဦးနေ့ညနေခင်းဖီဝေးစီစဉ်တွေကိုမြန်ကန်ပြောင်းစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ9မီတာ19.25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီသန်စမဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အော်လင်ဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြောင်းစုမှာကွန်စနစ်ပြင်ပြောင်းလဲရေးဥပဒေထက်ကိုအင်္ဂါနေ့နောက်မိုင်မှာပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးသူရန်ဤလီကိုမြန်မာနိုင်ငံဝန်ကြီးပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုးရွားကညှင်းဆန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူချင်းညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှတော့တာရှင်နေနားဆင်ကြရမယ်ဒီမှာမြန်မာနိုင်ငံဆိုင်ရာကုလထူးကိုယ်စားလှယ်အတွက်ပြည်ဝင်ခွင့်တားမြစ်တဲ့သတင်းနဲ့ပတ်သက်ပြီးတော့
ဒီအခုတစ်ချိန်ညှင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစင်စားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံတော်ကို
မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်ညာကခုလိုပြောသားတာကိုမကြာခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်ကချင်လွတ်လပ်ရေးအဖွဲ့နဲ့အစိုးရတပ်မတော်ကြားဆက်ဖြစ်နေတဲ့တိုက်ပွဲသတင်းအပြင်မြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုအကြောင်းစာရီကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တငီထိုက်တို့ကကြီးညာပေးတော့မှာပါရှင်
အမေရိကန်ပြည်ထောင်စုမှာကွန်စနစ်ပြင်ပြောင်းလဲရေးဥပဒေတစ်ရပ်ကိုအင်္ဂါနေ့နောက်မိုင်းမှာပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ဝန်ကြီးခွန်ရှော့ချရေးနဲ့အလုပ်ကံရရှိအဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထက်လွှတ်တော်အမတ်50ယောက်ကထောက်ခံမဲပေးခဲ့ကြပြီး Democrat အမတ်48ယောက်ကကန့်ကွက်မဲပေးခဲ့ကြတာပါ။ကွန်စနစ်ပြင်ဆင်ရေးလွှတ်တော်ကအတည်ပြုနိုင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရန့်မဲဆွဲစည်းရုံးစင်မှာပေးခဲ့တဲ့ကိရိယာကို counter for line နိုင်တယ်လို့လွှတ်တော်ရင်းက Republican တွေအတွက်အရေးကြီးတဲ့ဥပဒေတစ်ရပ်ချမှတ်ရမှာလဲအောင်ပွဲတစ်ရပ်ဖြစ်ခဲ့ပါတယ်။တယ်လို့တော့ဗန်နားရေး30ရေးရကော်မတီဥက္ကဋ္ဌ Republican Party ကိုယ်စားမိုက်အန်စီကတော့နှစ်ပေါင်း30အတွင်းအခွန်စည်းချက်မှုစနစ်ပြည်ရင်ပြောင်းလဲရေးအကြီးအကျယ်လုပ်နိုင်ခဲ့တာဟာတမိုင်းဝင်ခိုက်တံတစ်ခုဖြစ်ကြောင်းပြောဆိုခဲ့တာပါတယ်လို့တော့ဗန်နားရေးကော်မတီကထိတ်တန့် Democrat အမတ် Ryan Wyden ကတော့ American လူလက်တန်းစားတွေကို Republican Party ကတရားဝင်ကြောခိုင်းလိုက်တဲ့ဥပဒေတရားဖြစ်မေ့ပြောင်းနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ကွန်ဥပဒေအတွက်မှာတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကုန်ကိုအပြစ်ဒဏ်ရှင်းချသတ်မှတ်ထားပြီးအမေရိကန်လက္ခဏာစာဝန်ထမ်းတွေရဲ့ဝင်ငွေကုန်ကိုတော့ယာယီရှင်းချပေးထားတာပါလူချင်များတဲ့ဝင်ငွေကုန်တက်တာဝင်အစီအစဉ်တွေကိုလည်းကန့်တက်ထားတဲ့ဥပဒေစည်းအရအမေရိကန်ဆူရရဲ့ကျွေးမြီပမာဏဟာ10နှစ်အတွင်း1 trillion အထိတိုးလာနိုင်ပါတယ် Republican တွေကလူများစုကြီးထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာလည်းမနေ့တုန်းကပဲ Republican တွေကတခက်နဲ့မဲပေးပြီးဥပဒေချမ်းကိုအတည်ပြုခဲ့တာပါထက်လွှတ်တော်မှာပြင်စစ်ချက်တချို့ထက်သွင်းခဲ့တဲ့ဥပဒေကိုတော့ဒီကနေ့အောက်လွှတ်တော်မှာပြန်လည်မဲခွဲအတည်ပြုပြီးရင်သမ္မတထံပြဖို့ပြီးလက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေရဲ့ချင်းချမှုတွေကိုဆန့်ကျင်ပြီးညီညွတ်မှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာနောက်လာတဲ့နိုင်ငံပေါင်း16နိုင်ငံရဲ့ညီလာခံတခုကိုအမေရိကန်နဲ့ကနေဒါတို့ကမကထလို့ချင်းပါချဖို့ရှိနေပါတယ်။ဆွေးနွေးပွဲကိုတော့လာမယ့်ဇန်နဝါရီလ16ရက်နေ့ဗန်ကူးဗားမြို့မှာကျင်းပမယ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံသားဝင်ကြီး Christia Freeland တို့ကမနေ့အင်္ဂါနေ့ကကြေညာလိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံမြို့တော် Ottawa မှာအမေရိကန်နဲ့ကနေဒါနိုင်ငံသားဝင်ကြီးနှစ်ဦးတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာဖြစ်ပါတယ်။နျူကလ িয়ার နဲ့ပယ်တင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုအရှိန်မြင့်လှုပ်လာတဲ့မြောက်ကိုရီးယားအစိုးရကိုကဘာကဝိုင်းပြီးတော့ဖိအားပေးနိုင်ရည်ရွယ်ပြီးအခုညီလာခံကိုကျင့်ပါတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးတီလာဆန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းထိရောက်နိုင်ခြင်းရှိတဲ့ပယ်တင်တပ်တိုက်ချင်းပြစ်ဒုံးကျည်တစ်ကိုပြီးခဲ့တဲ့လနောက်ပိုင်းမှာမြောက်ကိုရီးယားတို့ကစမ်းသပ်ပစ်လို့ခဲ့ပါတယ်။
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆုံးဖြတ်ချက်တရားချမှတ်ရေးကုလသမဂ္ဂထရီညီလာခံမှာဂျာတာဘင်းနဲ့အထူးစည်းဝေးတရားခေါ်ယူဖို့စီစဉ်ထားပါတယ်။အထူးစည်းဝေးကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားရီယက်မန်ဆူကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံဖို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အလားတူဆုံးဖြတ်ချက်မူကြမ်းတရားကိုကုလသမဂ္ဂလူညုံရေးကောင်စီမှာတင်းနေလာနေကအီဂျစ်နိုင်ငံကတင်သွင်းခဲ့ရမှာတော့ကျန်ဖို့ဝယ်ဆလေးနိုင်ငံကထောက်ခံမဲ့ပေးခဲ့ကြပေမဲ့အမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချခဲ့ပါတယ်။ထူထူညီလာခံဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူချက်တွေပါဝင်ပေမဲ့လူညိုရေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာမဟုတ်ပါဘူး။ထူထူညီလာခံဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့နိုင်ငံရေးအရာအ ကျူးဆက်တီတော့ရှိလာနိုင်ပါတယ်ထရီညီလာကမှမဲမခေါ်ခင်မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတော့တခြားနိုင်ငံတွေမဲပေးရကိုစောင့်ကြည့်သွားမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်စီရင်ခံမှာဖြစ်ကြောင်းပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တယ်လို့အတိအမှတ်ပြုပြီးတယ်အဗီမြို့ကအမေရိကန်တန်ယုံကိုပါပြောင်းရွှေ့ချေဆိုင်မဲ့အစီအစဉ်ဟာပဂရိအခြေအနေကိုလက်ခံခဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်။ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးဆက်ဆံညှိနှိုင်းရမှာဂျေရုဆလင်မြို့နဲ့ပတ်သက်လို့လည်းထက်သွင်းဆွေးနွေးဆုံးဖြတ်ဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလချာရှည်ကိုင်ဆွဲထားတဲ့မူဝါဒကိုသမ္မတထရန့်ရဲ့ညှိနှိုင်းချက်ကဆန့်ကျင်ရာရောက်ကြောင်းပြောဆိုနေကြပါတယ်။
အမေရိကန်ရဲ့စီးပွားရေးပေါ်မှာအမေရိကန်၃ပုံ၂ပုံလောက်ကအကောင်းမြင်ထားကြပါတယ်။ဒါပေမဲ့ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုနဲ့တခြားကိစ္စရပ်တွေအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံအပေါ်မှာတော့မထောက်ခံကြပါဘူး။ကီနီပက်တက္ကသိုလ်ရဲ့အခုနောက်ဆုံးထွက်ပေါ်လာတဲ့စစ်တမ်းမှာတော့မဲပေးသူတွေရဲ့63ရာခိုင်နှုန်းကအမေရိကန်စီးပွားရေးကသိပ်ကောင်းတယ်။ဒါမှမဟုတ်လည်းကောင်းတယ်လို့ရှုမြင်ကြပါတယ်။34ရာခိုင်နှုန်းကတော့အမေရိကန်စီးပွားရေးကတိတ်မကောင်းလာဘူးလို့ပြောကြပါတယ်စစ်တမ်းမှာပါဝင်သူတွေရဲ့၄ပုံ၃ပုံကငွေရေးကြေးရေးပြည်လဲတဲ့အခြေအနေကောင်းတယ်လို့ဖြေကြပြီး၄ပုံ၃ပုံကတော့ငွေရေးကြေးရေးမပြည်လဲဘူးလို့ဖြေဆိုကြပါတယ်ဒါပေမဲ့စီးပွားရေးအပေါ်သမ္မတထရန့်ရဲ့ကင်တွယ်ဆောက်ရွက်မှုအပေါ်မထောက်ခံသူက51ရာခိုင်နှုန်းရှိပြီးထောက်ခံသူ44ရာခိုင်နှုန်းရှိပါတယ်အမေရိကန်စီးပွားရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကိုသမ္မတထရန့်ထက်ပိုပြီးတော့ထောက်ခံထားကြပါတယ်။သမ္မတဟောင်းအိုဘားမားကိုထောက်ခံသူ45ရာခိုင်နှုန်းရှိပြီးထရန့်ကိုထောက်ခံသူကတော့43ရာခိုင်နှုန်းပဲရှိပါတယ်။လက်ရှိအလုပ်လက်မဲ့နှုန်းက 4.1 ရာခိုင်နှုန်းရှိပြီး18နှစ်တာကာလအတွင်းအနှိမ့်ဆုံးဖြစ်ပါတယ်။စတော့ဈေးကွက်အညွှန်းကိန်းတွေဟာလည်းအမြင့်ဆုံးအခြေအနေကိုရောက်နေတာဖြစ်ပါတယ်ရှင်။
ယူအေဘီကတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဘီကတန်မြန်မာဘာသာစစ်စစ်ရဲ့ပေါ်ထူးနေညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးသူရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုရကညှင်းဆန်းလိုက်ပါတယ်။ရှိလာတဲ့မြန်မာနိုင်ငံကိုတွားရောက်ပြီးလူ့ခွင့်ရေးအခြေအနေတွေကိုဆောင်ဆန်းစစ်ဆေးဖို့ရှိနေတဲ့အချိန်မှာပဲကွန့်ပြူတာမှာမဟုတ်တဲ့အကြောင်းမြန်မာအာဏာရှင်တွေကအကြောင်းကြားခဲ့တယ်လို့အထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆိုရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စစ်ပြက်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးထူးကိုယ်စားရေးလုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့ညှင်းဆန်းခဲ့တာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာဖြစ်ရှုမြင်နေကြောင်းလည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာတုန်းကပဲကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကအထူးကိုယ်စားလှယ်ကိုရည်ညွှန်းပြီးမြန်မာဆိုရကုလသမဂ္ဂနဲ့ပူပေါင်းဆောင်ရွက်နေကြောင်းကိုကပြောဆိုခဲ့တာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်။ဒါပေမဲ့လည်းဇူလိုင်လတဲ့မြန်မာနိုင်ငံခီးစဉ်ပြီးပြောဆိုခဲ့တဲ့မှတ်ချက်ဟာဗက်လိုက်ပြီးမျှတမှုမရှိဘူးဆိုပြီးအခုနောက်ဆုံးဆုံးဖြတ်ချက်ကိုမြန်မာဆိုရကချမှတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားတာပါ။မြန်မာဆိုရအနေနဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့မျှော်လင့်ကြောင်းလည်းလူ့ခွင့်ရေးထူးဆန်းစစ်ဆေးသူကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့ထရီညီလာကမှအစိုးရကစားတင်ပြဖို့လူ့ခွင့်ရေးထူးကိုယ်စားရာတတိယကိုနှစ်ချိန်သက်ဆိုင်ရာနိုင်ငံကိုတွားရောက်ဆောင်ဆန်းရတယ်လို့2014ခုနှစ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြင့်စတင်တောင်းယူခဲ့တဲ့ရန်ဟီလီဟာမြန်မာနိုင်ငံကို6ချိန်ရောက်ရှိခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းလူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆဲချက်တွေတချီချေထွက်ပေါ်ရာကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းပြီးမြန်မာနိုင်ငံကိုစေလွတ်ဖို့စီစဉ်ခဲ့ပေမဲ့မြန်မာဆိုရကတော့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးဆိုပြီးလက်မခံပဲငင်းဆန်ထားတာလည်းဖြစ်ပါတယ်။
ဖန်ခံထားတဲ့ Writers သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနနဲ့ဥရောပသမဂ္ဂ EU တို့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာအစိုးရရဲ့လျှို့ဝှက်အချက်လက်ဆက်ရွက်စတမ်းတွေလက်ဝဲတွေ့ရှိမှုနဲ့မြန်မာအစိုးရလျှို့ဝှက်ချက်အဥပဒေနဲ့အမှုဖွင့်ပြီးတော့စစ်ဆေးနေတာဖြစ်ပါတယ်။ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်14နှစ်ထိကြာခံရနိုင်တာပါ။ဖန်ခံထားရတာသတင်းတစ်ပတ်ကျော်လာပြီဖြစ်ပေမဲ့သူတို့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသလိုမိသားစုရှိနေတို့နဲ့လည်းတွေ့ခွင့်မရသေးပါဘူးဖန်ဆီးထားတဲ့သတင်းတောက်နှုတ်အတွက်အထူးစိုးရိမ်နေပြီးချက်ချင်းပြန်လွှတ်ပေးဖို့တောက်ဆိုကြောင်းအမေရိကန်အစိုးရနိုင်ငံဆိုင်ဝန်ကြီးဌာနပြောခွင့်ရကမနေ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ် ဖန်ခံထားတဲ့ Reuters သတင်းတောင်နှစ်ဦးကိုအများဆုံးပြန်လွှတ်ပေးဖို့ဥရောပသမဂ္ဂ EU ကလည်းတောင်းဆိုတာပါ ပြည်ပအခြေစိုက်သတင်း Agency Reuters ရဲ့သတင်းထောက်တွေကမောင်တော်ဘူးတီတောင်ဒေသမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထံကနေသတင်းတွေနဲ့အရေးကြီးအထောက်အထားတွေကိုရယူပြီးပြည်ပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူခဲ့တာလို့လည်းမြန်မာအစိုးရကဆွတ်ဆွဲထားပါတယ်ရှင်
။ယမန်နိုင်ငံကဟူတီတောင်တွေကိုလက်နက်အကူအညီပေးရနေတယ်လို့အမေရိကန်ကဆွတ်ဆွဲနေတာတွေကအခြေမြစ်မရှိတဲ့အကြောင်းယမန်နိုင်ငံချိုင်းဝန်ကြီးရာဗစ်ဇာရီဖ်ကပြောဆိုလိုက်ပါတယ်။ပြင်မဲ့ယမန်နိုင်ငံသားတွေတည်ချင်နေရတဲ့ဘုံကျဲတက်ခတ်မှုတွေကိုအားပေးနေတဲ့အပေါ်ဖုံးကွယ်ထားပြီးအထိပ္ပယ်မဲ့ဆွဆွဲနေတာဖြစ်တဲ့အကြောင်းနဲ့အမေရိကန်ရဲ့လို့ရရန်လူရဲ့လို့ရဖြစ်ကြောင်းလဲနိုင်ငံပိုင် IRNA သတင်းကနိုင်ငံရေးဝန်ကြီးကိုကိုကာဖော်ပြခဲ့တာပါ။ယမန်နိုင်ငံက2014ခုနှစ်မှာယမန်မျိုးတော်ကိုတင်ပြထားတဲ့ဟူတီတပုံတွေကိုအားပေးထောက်ခံနေတာဖြစ်ပေမဲ့လည်းလက်နက်ထောက်အကူအညီတွေထောက်ပံ့နေတဲ့သတင်းတွေကိုတော့ညှင်းဆန်နေတာဖြစ်ပါတယ်။
စပိန်နိုင်ငံကတ္တလိုနီးယားဒေသဆိုင်ရာရွေးကောက်ပွဲတွေကိုမနေ့ပြန်ကြာသပတေးနေ့မှာကျင်းပဖို့ရှိနေချိန်ဒီကနေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာတော့ကတ္တလိုနီးယားလွတ်လပ်ရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားမဲဆန္ဒရှင်တွေကိုအပိတ္တမဲဆွယ်စည်းရုံးနေကြပါတယ်။အကျိုးစစ်တမ်းတွေမှာတော့ရွေးကောက်ပွဲရလဒ်တွေကပြက်ပြက်သားသားကွာခြားမှုရှိမှမဟုတ်ဘူးလို့ဖော်ပြနေကြတာပါ။ကိုပိုင်အုပ်ချုပ်ခွင့်ရကတ္တလန်ဒေသဆိုင်ရာလွှတ်တော်ကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းမှာကတ္တလန်လွတ်လပ်ရေးကိုကြေညာခဲ့ပြီးတဲ့နောက်စပိန်ဗဟိုအစိုးရကကတ္တလန်အစိုးရနဲ့ဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းထိန်းချုပ်ခဲ့ပြီးတဲ့နောက်အခုရွေးကောက်ပွဲကျင်းပဖို့ဖြစ်လာခဲ့တာပ
ါ။ကိုအောင်လင်ဦးနဲ့မတ်တင်ကြီးထထုတ်ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်အတွက်ပြည်ဝင်ခွင့်တားမြစ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့မြန်မာအစိုးရကငင်းဆန်လိုက်တာဟာနိုင်ငံတကာဖိအားတွေနဲ့အတူပိုဆိုးရွားတဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်အဖွဲ့တွေကဝေဖန်လိုက်ပါတယ်။ဒါပေမဲ့လိုအပ်ချက်အရရန်ဟီလီခရီးစဉ်ကိုအစိုးရကတားမြစ်ခဲ့တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကပြောပါတယ်။ကိုညဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်
။လာမယ့်ဇန်နဝါရီလတဲ့မြန်မာနိုင်ငံကိုသွားပြီးလူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးစုံစမ်းစစ်ဆေးသူမစ်ရန်ဟီလီကိုပြည်ဝင်ဝင်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကငင်းဆန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်ပြီးကုလလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဘဲလိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့မစ်ရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရေးထားတာပါ။မြန်မာအစိုးရကအခုလိုဆုံးဖြတ်တာဟာရှုပ်ထွေးလာတဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ဖြစ်နိုင်တယ်လို့သုံးသပ်မိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်မြိုင်က VOA ကိုပြောပါတယ
်။ဒီအခုတစ်ချိန်ညင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစဉ်းစားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံတော်ကိုအလေးနဲ့ထားပြီးတော့ဆုံးဖြတ်တယ်လို့ကျွန်တော်ကတော့အဲ့လိုများဖြစ်နိုင်မလားပေါ့ဗျာယူဆတာပေါ့ဘာလို့လဲဆိုတော့နိုင်ငံတကာနိုင်ငံတို့ရဲ့တရားရှင်တွေများရေးတဲ့အရေးကြီးတဲ့1982ခုနှစ်နိုင်ငံသားပြုမှုဥပဒေကြီးကိုမစ်ဆီယန်ကြီးကပထမခေါက်မှာပဲဥပဒေပြင်မှာလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်အနေနဲ့ဆိုလဲတော်တော်လေးပဲကျွန်တော် shock ဖြစ်ပါတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့လူ့အခွင့်အရေးအတွက်ကျွန်တော်တို့အကျိုးပြုနိုင်မဲ့အကြံပြုချက်မျိုးတွေဆိုရင်တော့လည်းကောင်းတာပေါ့ဗျာ။တခါတရံတော့လည်းဒီဘက်လိုက်မှုတွေမမျှတမှုတွေကတော့ရှိတယ်ဆိုတာမျိုးကတော့ကျွန်တော်တို့လည်းပဲလေးလာခဲ့ကမိတာလေးတွေရှိပါတယ်
။မစ်စီယန်ဟီလီရဲ့အစီရင်ခံစာဟာတစ်ဖက်သက်သတင်းအချက်အလက်ပေါ်အခြေခံပြီးဘက်လိုက်တယ်လို့မြန်မာအစိုးရကယူဆခဲ့ရင်သူခီးစဉ်ကိုပိတ်ပင်မဲ့အစားတွေးသင့်တွေးထိုက်တဲ့သူတွေနဲ့ပုံပြီးတွေးဆောင်နိုင်အောင်စီစဉ်ပေးသင့်တယ်လို့ညီမချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။မစ်စီယန်ဟီလီရဲ့နောက်ဆုံးတင်ပြခဲ့တဲ့အစီရင်ခံစာထဲမှာဒီရခိုင်ပြည်မှာအစ်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစီရင်ခံတဲ့အချက်အလက်တွေကိုကျွန်တော်တို့အစိုးရဘက်ကတက်ပြီးတော့သဘောကျတဲ့အောင်ပါဘူး။တစ်ဖက်ကစောင်းနေတယ်တစ်ဖက်ကပဲပြေဆုံးနေတယ်တစ်ဖက်ရဲ့အယူဆတွေပဲဖော်ပြတယ်ဆိုပြီးတော့ဆွဆွဲချက်တွေကအစိုးရဘက်ကပြောစံနေကြားရပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့တွေးရှိတဲ့နေရာမှာရတဲ့သူတွေနဲ့တွေးဆုံပြီးတော့ရတဲ့တတိယမှာအခြေခံပြီးတော့ရေးရတာဖြစ်ပါတယ်။အမှန်တကယ်သူ့ကိုပတ်ပေါင်းစုံပါဝင်ပတ်သက်တဲ့သူတွေပေါင်းစုံနဲ့တွေ့ပြီးတော့တကယ်အဖြစ်မှန်အတိုင်းရရှိဖို့အတွက်ပံ့ပိုးပေးခြင်းကပုံမူပြီးတော့ကျွန်တော်အဆင်ပြေပါလိမ့်မယ်
။ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပိတ်ပင်လိုက်တဲ့အတွက်နိုင်ငံတကာအဖိအားတွေပိုတိုးလာနိုင်တယ်လို့ Triangle အမျိုးသမီးအဖွဲ့တာဝန်ခံဒေါခင်လေးကပြောပါတယ်
။အခုချိန်မှာကနိုင်ငံတကာအနေနဲ့လည်းမြန်မာပြည်ပေါ်မှာအင်တာမတ်ပြင်းထန်တဲ့ရည်ရွယ်မှုတွေလုပ်ဖို့ ဒီလိုဝေဖန်ရှုံချမှုတွေအရင်ပြင်းထန်နေတဲ့အချိန်ဖြစ်တဲ့အချိန်မှာမှထပ်ပြီးတော့မြန်မာအစိုးရအခုလိုမျိုးတုံ့ပြန်မှုလုပ်လိုက်တဲ့ဆိုရင်ဒီပေါ်မှာပို့ပြီးတရားမှုတွေပုံများလာနိုင်တယ်လို့ကျွန်မအမြင်ပါတယ်။ကယ်၍ညံတာဟိုနော်မေဆန်ဟီလီရဲ့ရပိုးတွေကညတာမှုမရှိဘူးပလိုက်မှုရှိရပဲဖြစ်ပြောပေါ့နော်အဲ့ဒါမျိုးတွေတွေ့ရှိရင်လည်းမြန်မာအစိုးရအနေနဲ့ဒီရောက်လာတဲ့အခါမှ
တွေကိုသာပိုဖြစ်စေလိမ့်မယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့တွဲဖက်အတွင်းမှုကိုဘိုးကြီးကထောက်ပြပါတယ
် Special Reporter ကဆုံးဖြတ်ခွင့်ရှိတဲ့သူမဟုတ်ဘူးနောက်သူ့ကိုလည်းရွေးချယ်ထားတာကကုလသမဂ္ဂဒီလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကရွေးချယ်ထားတယ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကတာဝန်ပေးချက်အရသူကလူ့ခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးရတဲ့သူပဲဖြစ်တယ်ဖြစ်တဲ့အခါကျတော့သူကသူမြင်တာကိုမြင်တဲ့အတိုင်းပဲသူတင်ပြမှာဖြစ်တယ်သူ့ကိုအစိုးရကနေပဲပိတ်ပင်လိုက်တယ်ဆိုတော့ကဒီကုလသမဂ္ဂတစ်ဖွဲ့လုံးကိုပိတ်ပင်လိုက်တယ်လို့ဖြစ်သွားတာမျိုးရှိပါတယ်အဲ့ဒီလူမျိုးလုံးရမျိုးကိုလုံမဲ့လို့ရှိရင်တော့သေချာစဉ်းစားပြီးမှလုံတဲ့နဲ့စိုးကျိုးတွေကတိကျပို့ပြီးတော့များသွားနိုင်တဲ့အနေအထားကိုလည်းဖြစ်သွားနိုင်တယ
်မစ္စအန်ဟီလီကတော့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်နားမလည်နိုင်အောင်ဖြစ်ရတယ်လို့စိတ်ပြက်မိကြောင်းပြောခဲ့ပြီးမြန်မာအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပေးဖို့မျှော်လင့်ကြောင်းလည်းပြောပါတယ်2014ခုနှစ်ကစပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့မစ္စယန်ဟီလီဟာမြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့မှုပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ကချင်နဲ့တက်မရော်ဂျာတိုက်ပွဲသတင်းကိုတင်ဆက်ပေးစီမှာတယ်။ကချင်ပြည်နယ်မန်စီမြို့နယ်နဲ့တနိုင်းမြို့နယ်အတွင်းမှာအစိုးရတက်မရော်နဲ့ကချင်လူလက်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မန်စီမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဆေးပေးဆောင်ဒုက္ခသည်တွေမန်ဝင်းကြီးဒေသဘက်ကိုထွက်ပြေးနေရပါတယ်။အရင်ကရှိနေတဲ့ဆေးပေးဆောင်ဒုက္ခသည်တွေနေအိမ်မပြတ်နိုင်သေးချိန်မှာနောက်ထပ်ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ဒီအပိုင်းတွေအတွင်းအစိုးရရဲ့ငင်းကြမ်းရေးကော်မရှင်နဲ့ကချင်ဝစတဲ့လက်နက်ကိုင်အဖွဲ့တွေဟာတရုတ်ပြည်မှာငင်းကြမ်းရေးအတွက်တွစ်ဆုံခဲ့တယ်လို့ကျောက်အထူးတန်တမန်မစ္စတာဆွန်ကော့ရှန်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်နဲ့တွေ့ဆုံပြီးငင်းကြမ်းရေးအတွက်ညှိနှိုင်းဆွေးနွေးနေချိန်မှာပချင်းပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပါတဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတဲ့
ဟိုတကယ်လို့ညစ်ကွန်တက်ပါလေမန်စီမြို့နယ်ချမ်းပြည်နယ်ဒေသကြီးဒေသနယ်တက်ဒေသမှာမင်းကလည်းညနေ3နာရီအဲဟို6နာရီကျော်အထိတက်တဲ့ဖြစ်ပါလေတဲတိုင်းလိုလိုဖြစ်ပါလေအဲ့နေဒီမန်စီဘက်မှာမဝင်ပေါ့နော်နောက်ပြီးတော့ဟိုတနိုင်းမြို့နယ်ကအဲကြေးရေတကြီးချက်လေးနေမှာလည်းအဲဆက်ဖြစ်ပါလေတက်ပေါ်လေသူကလောက်ရှိတယ်ဆက်ဖြစ်တာ
ပြီးခဲ့တဲ့အပတ်တွင်ကမန်စီမြို့နယ်မန်ဝင်းကြီးဒေသဘက်မှာလေကြောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့အခြေအနေကိုတော့အသေးစိတ်မသိရသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မန်ဝင်းဒေသခံတဦးကတော့ဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခသည်တွေထပ်မံရောက်ရှိလာနေကြောင်းပြောပါတယ
်။မန်ဝင်းကြီးမှာကျတော့ရွာမှာကျတော့မဖြစ်ပါဘူး။မန်ဝင်းကြီးနေမယ်အကုန်းကုန်းရံဘက်မှာဖြစ်တာ။ဒီဟာနဲ့ကျတော့ဆယ်မိုင်လောက်ရှင်းရှင်းနဲ့အဲ့လောက်ကွာမှရှင်းကြတယ်။ဒါမဲ့ဘုံတန်ဒီလက်နဲ့ကြီးချန်ဒီတစ်ခါတလေဘုံတောက်ပဲမှာလေအင်တာနက်ဘုံဒီပစ်ချတာဒီတန်ကြတော့ကြားပါတယ်။တောင်ပေါ်မှာရှိတဲ့လူဒီအားလုံးလည်းစဉ်းစားကြပြီ။ဒီဟာ9ရွာ6ရွာလောက်တော့ရှိပါတယ်။စီရင်ကြတော့တိကျတော့မရှိပါဘူး။လောလောဆယ်စဉ်းစားတဲ့လူတွေကြတော့အဲကိုယ်ကမျိုးစီမှာကိုမိသားစုစီမှာစားနေကြတယ်
။2012ခုနှစ်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်မန်ဝင်းကြီးရွာမှာစစ်ရှောင်စခန်း5ခုလောက်ဖွင့်လှစ်ထားပြီးစစ်ရှောင်ဒုက္ခသည်4000လောက်ခိုးလုံနေပါတဲ့တနိုင်းမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကတော့တနိုင်းမြို့နယ်မိုင်20လောက်အကွာမှာဖြစ်ပွားနေပြီးတနိုင်းမြို့ပေါ်ကိုစစ်ရှောင်တွေထွက်ပြေးလာတာမရှိကြောင်းမြို့ကန်ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်လောလောဆယ်မှာတော့ဇွန်လကဖြစ်ပွားတဲ့တိုက်ပွဲကြောင့်တနိုင်းမြို့ပေါ်မှာစစ်ဆောင်ဒုက္ခသည်800လောက်ရောက်ရှိနေသလိုရိခအခက်ခဲနဲ့လည်းကြုံတွေ့နေရပါတယ်။တနိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာရင်တော့စစ်ဆောင်တွေထပ်မံရောက်ရှိလာနိုင်ကြောင်းလည်းသုံးသပ်ပါတယ
်။ကြီးကျယ်တိုက်ပွဲဖြစ်လာတော့ဆက်ကူးဝင်ကျိုးပေါ်လာမှာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ နစတီရာစုပင်လုံတတိယကျင်းကျင်းပဖို့ပြင်ဆင်နေချိန်မှာ KIO အဖွဲ့ကိုNCA စာချုပ်မှာလက်မှတ်ရေးထိုးဖို့PRB တဲ့အနေနဲ့အခုလိုတမ်ရော့ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာလို့လေးလာသူတချို့ကတုံ့တက်နေပါတယ်။KIA ကချင်လက်နက်ကိုင်အဖွဲ့ပါဝင်ကြေုံမြန်မာနေဆက်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FBNCC ကနိုင်ငံရေးဆွေးနွေးရေးကော်မတီကအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရာမှာကော် ါတဲ့
ကုမှုစာသတင်းပေးပို့ထားတာဖြစ်ပါတယ်ခုခါမှာတော့မြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုအကြောင်းကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာဗြိတိန်၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်နဲ့ဂျပန်စတဲ့နိုင်ငံတွေကကွန်ပျူတာကွန်ရက်တွေကိုမြောက်ကိုရီးယားကအွန်လိုင်းကနေပြီးတော့စိုက်ဘာတိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့အမေရိကန်ထိပ်တန်းရာရှိတွေကအင်္ဂါနေ့လုံးကပြောလိုက်ပါတယ်။နိုင်ငံပေါင်း150ကျော်ကကွန်ပျူတာပေါင်း23,000လောက်ကိုထိမ့်ချုပ်ခဲ့တဲ့ WannaCry ဆိုတဲ့ငွေညစ်တောင်းခံလို့ရတဲ့ virus ကိုမြောက်ကိုရီးယားကအသုံးပြုခဲ့တယ်ဆိုပြီးတော့အင်တာနက်ဆိုင်ရာကြွမ်းကျင်သူတွေကအတည်ပြုလိုက်ပါတယ်။ဒါအပြင် Bitcoin လိုမျိုး Digital ငွေကြေးခိုးယူတယ်ဆိုပြီးတော့လည်းမြောက်ကိုရီးယားကိုဆွဆဲထားပြီးတော့အခုလိုစိုက်ဘာရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားအနေနဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့အင်ဗီရောကပြောဆိုသွားပါတယ်။ Slatisa Host Paper ရဲ့သတင်းကိုကိုအောင်ကပြပြပေးပါလိမ့်မယ်။
စိုက်ဘာတိုက်ခိုက်မှုကျူးလွန်သူတွေရဲ့လောက်ရကိုတားဆီးဖို့ကြိုးပမ်းခဲ့တဲ့ကမ္ဘာတဝန်းကအဖွဲ့အစည်းတွေကိုအင်္ဂါနေ့ကအင်ဗီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမိမြေလုံခြုံရေးအကြံပေး Thomas Bossert ကချီးကျူးပြောဆိုခဲ့ပါတယ
် We applaud our corporate partners Microsoft and Facebook especially
လုံခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ဆိုရအနေနဲ့တာဝန်ပေးခိုင်းစီရာမျိုးမရှိပေမဲ့မြောက်ကိုရီးယား hacker ရဲ့တိုက်ခိုက်မှုကိုကိုနီကိုဟန်နဲ့ကာကွယ်တားဆီးပေးခဲ့တဲ့ Microsoft Facebook အပြင်ပူးပေါင်းဆောင်ရွက်ခဲ့သူအားလုံးကိုဂုဏ်ပြုပါတယ်
မေလအစောပိုင်းကလေးကစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးသတိထားမိတယ်လို့အမိမြေလုံခြုံရေးဌာနကစိုက်ဘာလုံခြုံရေးဆိုင်ရာကျွမ်းကျင်သူ Janet Manfra ကပြောပါတယ်
We first learned that something unusual was happening from our partners in the Asia Pacific region.
ကမ္ဘာတဝါ malware virus တွေပြန့်နှံ့နေတဲ့အချိန်မှာအာရှပစိဖိတ်ဒေသဘက်ကနေတဆင့်ဒီကိစ္စကိုစတင်ခဲ့ပြီးဥရောပဘက်ကလည်းသတင်းချက်လက်တွေရခဲ့ပါတယ်။အဲ့နောက်တော့ UK ကအမျိုးသားကျန်းမာရေးဌာနကွန်ပျူတာကွန်ရက်တိုက်ခိုက်ခင်ရတဲ့အခါမှာတကယ်ပြဿနာကြီးနဲ့ရင်ဆိုင်နေရတယ်ဆိုတာကိုသတိပြုမိပြီးနိုင်ငံအတွင်းမှာဒီကိစ္စနဲ့ပတ်သက်လို့သတိကြီးကြီးစောင့်ကြည့်နေခဲ့ကြတာပါ။
မြောက်ကိုရီးယားဆူရနဲ့ဆက်ဆက်မှုရှိတဲ့မြောက်ကိုရီးယားဟက်ကာအဖွဲ့တွေကစိုက်ဘာတိုက်ခိုက်မှုကျူးလွန်ခဲ့ကြတာလို့အမေရိကန်ပြည်ထောင်စုနဲ့တခြားကျွမ်းကျင်သူတွေကတညီတညွတ်ထဲခောက်ချက်ချခဲ့ကြပါတယ်။စိုက်ဘာလုံခြုံရေးစင်တာကကွန်ပျူတာလုံခြုံရေးဆိုင်ရာကျွမ်းကျင်သူဖာဗီယိုရူဂီက
North Korea is of course in desperate need of resources.
မြောက်ကိုရီးယားအနေနဲ့ငွေအကြီးအကျယ်လိုအပ်နေပြီးအစိုးရဝင်ငွေအတွက် digital ငွေကြေးBitcoin တွေရဖို့ malware virus နဲ့တိုက်ခတ်ခဲ့ပါတယ်နောက်တစ်ခုကတော့သူတို့အနေနဲ့ဒီလိုလုပ်နိုင်တယ်ဆိုတာကိုပြဖို့ရည်ရွယ်တာလည်းဖြစ်ပါတယ်မြောက်ကိုရီးယားရဲ့လက်ရှိအကျပ်တဲ့အခြေအနေဟာဆက်ပြီးကြီးထွားလာတယ်ဆိုရင်သူတို့ဘာလုပ်နိုင်တယ်ဆိုတာကဘာကိုပြလိုက်တာပ
ါ hacker တွေအနေနဲ့လည်းလည်းကူကူတိုက်ခတ်လို့မရအောင် American ပြည်ထောင်စုအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းပြီးတော့ကွန်ပျူတာလုံခြုံမှုအစဉ်တန်းကိုတိုးမြှင့်သွားမယ်လို့ Bossert ကပြောပါတယ်
President Trump has rallied allies and responsible tech companies.
ကမ္ဘာတဝန်းကဒီပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးအင်တာနက်လုံခြုံမှုကိုတိုးမြှင့်လှုံ့ဆော်သွားဖို့လုံခြုံရေးဆန္ဒပြုထားပါတယ်။ဆိုရရည်နဲ့ဒီပညာကုမ္ပဏီတွေကြားနောက်ထပ်အချိန်မဆိုင်မဲစိုက်ဘာလုံခြုံရေးတိုးမြှင့်ဖို့ပိုပူးပေါင်းဆောင်ရွက်သွားကြပါလိမ့်မယ်။
အမေရိကန်ခြေစိုက် Sony ရုပ်ရှင်ကုမ္ပဏီ၊စပိန်ဖုန်းကုမ္ပဏီ Telefonica နဲ့ဗြိတိန်အမျိုးသားကျန်းမာရေးဌာနကကွန်ပျူတာကွန်ရက်တွေကိုမြောက်ကိုရီးယားက WannaCry ဆိုတဲ့ virus တုံထိန်ချုပ်ပြီးပြမေးငွေတောက်ခံခဲ့တယ်လို့ကွန်ပျူတာကျွမ်းကျင်သူတွေကဆွဆွဲထားတာပါခင်ဗျာ။
ကောင်းတက်ဆက်ထားကိုနားဆင်ရဖြစ်ပါတယ်ခုထမှာတော့ဒီဆောင်းနှင်းလေးဝေးတဲ့နှစ်သစ်ကူးရသည့်အတွက်ဟိုဇေးဖလီရှီယာနိုတည်ဆူထားတဲ့ဖလီစ်နာဗီဒါတခြင်းကိုဖွင့်ပြပေးကြပါရစေနားဆင်ကြပ
ါI wanna wish you a Merry Christmas
ဒါရှိနေတဲ့ဆောင်းနှင်းတွေဝဲတဲ့ဒီနှစ်တကူရာဒီကိုခန်းစားရေးဖွဲ့ထားတဲ့ Christmas တချင်ကိုကြိုက်နှစ်တကြလိမ့်မယ်လို့မျှော်လင့်ပါတယ်။အခုဆက်ပြီးတော့ View American Tan ရဲ့ဗုဒ္ဓနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုညဘက်9:00နာရီအထိမြန်မာဘာသာစီစဉ်တွေမှာတော့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားစားကဏ္ဍစာတွေကိုလည်းနှာစင်ကြမှာပါရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်းဦးစားကြီးညာပေးပါမယ
်။အမေရိကန်ပြည်အစိုးရမှကွန်စနစ်ပြည်ဝင်ပြောင်းလဲရေးဥပဒေထက်ကိုအင်္ဂါနေ့နောက်မိုင်းမှာပဲအထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ဝင်ဝင်ဝင်ရှာချရင်းနဲ့အလောက်ကန်ရရှိအဲဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထက်လွှတ်တော်မှ50ယောက်ကထောက်ခံမဲပေးခဲ့ကြပြီး Democrat အမတ် 48 ယောက်ကကန့်ကွက်မဲပေးပြီးတော့အတည်ပြုခဲ့ကြတာပါ။နောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေရဲ့ချင်းချောက်မှုတွေကိုဆန့်ကျင်ပြီးညွန့်ညွတ်မှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာနောက်လာတဲ့နိုင်ငံမောဆ6နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါတို့ကကမကထကျင်းပလုပ်ပြီးတော့ကျင်းပဖို့ရှိနေပါတယ်။ဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလ16ရက်နေ့ဗန်ကူးဗားမြို့မှာကျင်းပမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးတို့ကမနေ့တုန်းကပဲကြေညာလိုက်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်စစ်ဆေးသူရဟင်းလီကိုမြန်မာနိုင်ငံဝင်ဝင်ပြုဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေးနွေးကညှင်းဆန်လိုက်ပါတယ်။ရှင်းလာတဲ့မြန်မာနိုင်ငံကိုတွားရောက်ပြီးလူ့ခွင့်ရေးအခြေအနေကိုဆောင်စစ်ဆေးဖို့ရှိနေချိန်မှာပဲခွင့်ပြုရမှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့ထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေးနွေးရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စိတ်ပျက်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးထူးကိုယ်စားရဲ့လုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာဖြစ်ရှုမြင်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကအထူးကိုယ်စားလှယ်ကိုညွှန်ညွှန်ပြီးမြန်မာဆွေးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကိုကပြောဆိုခဲ့တာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်။ Pacific Writer သတင်းတော်နှုတ်ပြန်လို့ပြည်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဥရောပသမဂ္ဂ EU ကမြန်မာဆွေးရကိုတောင်းဆိုလိုက်ပါတယ်။ Pacific ထားတဲ့သတင်းတော်နှုတ်အတွက်အထူးစိုးရိမ်ကြောင်းနဲ့ချက်ချင်းပြန်လို့ပြည်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ EU နိုင်ငံခြားမူဝါဒရေးအကြီးအကဲတို့ကတောင်းဆိုလိုက်ကြတာပါ
။တဲ့ရင်ချင်းချုပ်ကိုကိုအောင်လည်းဥကကျင်းပပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖရက်ဒိုဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်မျိုးကိုည9:00နာရီနေ့အထိဖိုင်းဒိုမီတာ2425နဲ့52ဒုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ရုပ်မြင့်တန်ကြားစီစဉ်မျိုးကိုလည်းည9:00မှာ87ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်သူတော့တာရှင်ပေါ့ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.